တောင်နှင်းမြောက်ကိုရီးယားကြားမှသူပိုင်ကိုပိုင်အငင်းပွားနေတဲ့ရေနံနမိတ်နားကတောင်ကိုရီးယားကျွန်းပေါ်ကိုမြောက်ကိုရီးယားတို့ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အပေါ်အင်ဂျီရောကအပြစ်တင်လိုက်ပါတယ်။ရုံပြုံးကျွန်းပေါ်ကိုမြောက်ကိုရီးယားဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်တောင်ကိုရီးယားမရင်းတပ်သား2ယောက်သေဆုံးပြီးတော့18ယောက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီထဲက3ယောက်ကအရသာတွေဖြစ်ကြပါတယ်။ကိုရီးယားစစ်ပွဲပြီးဆုံးခဲ့တဲ့1953ခုနှစ်ကတည်းကအခုနှစ်ဖက်ပြင်းပြင်းထန်ထန်ထိတ်တိုက်ရင်ဆိုင်မှုပစ်ခတ်မှုဖြစ်ပွားတာပါ။တိုက်ခိုက်မှုဟာဟော့ဟော့ရဲရဲနိုင်တယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကမြင်ပြီးတော့အမေရိကန်ရဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့တောင်ကိုရီးယားကိုအကာအကွယ်ပေးသွားဖို့အပြည့်အဝကတိပြုတယ်လို့အင်ဂျူရောပြန်ကြားရေးတာဝန်ခံဘီလ်ဘာတန်ကပြောပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေအပေါ်အင်မတန်စိုးရိမ်နေဆိုပြီးတော့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်းကလည်းပြောပါတယ်။ရုရှား၊ဗြိတိန်၊ဂျာမနီနဲ့ဂျပန်နိုင်ငံတွေကလည်းသူတို့ရဲ့စိုးရိမ်ရေးချိန်မျိုးစုံကိုထုတ်ဖော်ပြောကြားခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကတော့ငြိမ်းချမ်းမှုအတွက်ပိုလုပ်ဖို့လိုတယ်လို့ပြောပြီးတော့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အတွက်6နိုင်ငံပါဝင်တဲ့ဆွေးနွေးမှုတွေကိုပြန်ဆဖို့ပြောကြားခဲ့ပါ